ဩစတြေးလျနိုင်ငံသားရှောင်းတန်းလောင်းနဲ့ဒေါန်ဆန်းစုကြည်အပါအဝင်၅ဦးပေါ်ဆွဲဆိုထားတဲ့အမှုအတွက်ရှင်းနေရတဲ့အမှုတွေတီးကြားတွေးဆွေးနွေးခွင့်ရဖို့ဒီကနေ့ရှောင်းလဲချက်ပေးခဲ့ကြပြီးတော့ဆုံးဖြတ်ချက်တော့ထွက်မလာသေးပါဘူးဒီနေ့တရားရုံးအခြေအနေကိုဒီရန်ကုန်ကလာတဲ့သတင်းကိုမခင်ယူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါန်ဆန်းစုကြည်စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်းနဲ့အစိုးရဖွဲ့ဝင်ဟောင်း၃ဦးကိုထောင်နှံ၁၄နှစ်အထိချမှတ်နိုင်တဲ့နိုင်ငံတော်လူ့ဝက်အဥပဒေချိုးဖောက်မှုနဲ့စစ်ကောင်စီကတရားဆွဲဆိုထားပြီးဒီကနေ့မှဒုတိယအကြိမ်ကြားနာတာဖြစ်ပါတယ်။ဒီကနေ့မှတော့ဆွဆွဲခင်ရသူတွေရဲ့အခွင့်အရေးအရအမှုတွေနဲ့ရှင်းနေပြီးအမှုကိစ္စတီးခံဆွေးနွေးနိုင်ရေးနဲ့ပတ်သက်လို့ရှင်းနေပြီးဘက်ကတင်ပြချက်ကိုတရားရုံးကလက်ခံကြားနာခဲ့တယ်လို့တရားလွတ်တော်ရှင်းနေဥက္ကမောင်စောကဗီဒီယိုကိုပြောပါတယ
်။ရှောင်းတန်းအမှုပါရှောင်းတန်းပါငါပါဗျာ။အဲ obviously ရှင်းပြချက်ကတို့ကတော့သတိရလာပါလေကျန်တဲ့၄ယောက်လည်းလာပါလေဒီရုံးရှိနေလာတယ်ပေါ့နော်ရုံးရင်းကိုနှစ်ပတ်တခါလုပ်ပြီးပိုအများကြီးရှိပြီးရှင်းပြပါလိမ့်မယ်ဒါမျိုးရင်းကအဲ့ရတော့ဒီလက်မခံပါဘူးဒီစပတ်တခါလည်းအရင်ရုံးရင်းလေးမှာအမှုတွေမရှိနေပြည့်စုံတဲ့ကိစ္စအဲဒါရန်ကုန်အစီအစဉ်ရှိတဲ့ရာယုံမှာပြင်ပြထားပြီးသားကိစ္စအဲ့ဒီကိစ္စကိုချောင်းလေးပြပေးဖို့ရုံးရင်းမှာလာပါလို့ပါလိမ့်မယ်ကျောင်းသားကြီးရှိနေရှိစရာချောင်းလေးကိုရေးတောက်ချောင်းလေးကိုပြင်ပါလေကျောင်းတန်းလို့ရှိနေရတယ်နှုတ်နဲ့ကြောက်လေးဖြစ်နေပါလေ။နောက်ဦးရှင်ရဲ့ရှိနေရတယ်နှုတ်နဲ့ကြောက်လေးပါ။အဲ့တော့အဲ့မှာနှုတ်နဲ့ကြောက်လေးရဲ့ဒီနဲ့ရှိနေလို့အစ်စ်ပြင်းကြရင်ရှားနဲ့ဒီသားပြီးတော့ကြောက်လေးဖြစ်နေလို့ပြောပြီးတော့အဲ့ဒါကိုလိမ့်နေတယ်အလေးချမ်းပြောပါလား။အငုံခရိုင်တရားရုံးမှာတော့မပြတ်သေးရဲ့ပြန်ငန်းလေးတွေဆက်ထားပါလား
။ဒီနေ့ရုံးချင်းမှာလည်းရှိနေတဲ့အမှုတွေပြီးတီးတန့်တွေ့ခွင့်မရခဲ့ဘူးလို့ရှင်တွေကပြောပါလေ။ဒီမှုကိုဆွဆွဲခံရတဲ့သူတွေများတာမို့ဆွဆွဲခံရသူတွေအတွက်ရှေ့နေအဖြစ်ဆောင်ရွက်ဖို့ပါဝါတင်တဲ့ရှေ့နေတွေလည်းလာလာမှာတရားခွင်နဲ့ဝင်တဲ့ရှေ့နေ၁၀ဦးကျော်ရှိခဲ့ပါတယ်။ဝင်ရောက်ခွင့်ရရေးမှာလုံခြုံရေးအကြောင်းပြချက်အရဆိုပြီးလုံခြုံရေးတွေဘက်ကကန့်သက်တာကိုကြုံရတယ်လို့ရှေ့နေတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ရှေ့နေတွေကတရားရုံးကိုတင်ပြခဲ့ပြီးနောက်ရုံးကြီးတွေမှာကန့်သက်မှုမဖြစ်အောင်လုပ်ပေးဖို့တရားရုံးကညွှန်ကြားထားတယ်လို့ပြောပါတယ်။ဒီမှုမှာဒေါ်ဆန်းစုကြည်နဲ့ရှောင်းတနာအပါအဝင်စီမံဘဏ္ဍာဝန်ကြီးဟောင်းတွေဖြစ်တဲ့ဦးစိုးဝင်းနဲ့ဦးကျော်ဝင်းဒုဝင်ကြီးဦးဆက်အောင်တို့ကတရားဆွဆိုထားတာဖြစ်ပြီးတော့ရှောင်းတနာကိုဦးတည်ဆွဲဆိုတဲ့အမှုလည်းဖြစ်ပါတယ်။လက်ရှိမှာရှောင်းတနာဟာနိုင်ငံတော်လွှင့်ဝဲချက်အဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ပါတရားဆွဆိုခံထားပါတယ်။သူ့ကိုပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့နေပြည်တော်မှာရုံးထုတ်ဆစ်ဆေးတဲ့အချိန်ကကျောင်းဝင်ဩစတြေးလျတန်ယုံကအရာရှိတွေနဲ့တွေ့ခွင့်မပေးခဲ့ဘူးလို့ဩစတြေးလျနိုင်ငံသားရေးနဲ့ကုန်သွယ်ရေးဆိုင်ရာ DFAT ဌာနပြောခွင့်ရက ABC သတင်းမှာပြောထားတာရှိပါတယ်။ဒီနေ့ဒုတိယအချိန်ရုံးထုတ်စစ်ဆေးတာမှာလည်းဩစတြေးလျတန်ယုံကအရာရှိတွေနဲ့တွေ့ခွင့်မရခဲ့ဘူးလို့ဦးထမောင်စောကပြောပါရ
စေ။ဒါတော့ဩစတြေးလျတန်ယုံကလာရေးပြောပါရစေ။ဒီလိုမရပါဘူး။ထိတ်ကြတယ်ကုန်သွယ်မပေးပါဘူး။
ဘာကြောင့်တွေ့ခွင့်မပေးတာလဲဆိုတာစစ်ကောင်စီဘက်ကထုတ်ပြန်တာမရှိသလိုဩစတြေးလျတန်ယုံကရောရှောင်းတနာရဲ့ရှေ့နေတွေကပါမှတ်ချက်ပေးဖို့မြင်ပါလေရှောင်းတနာအပေါ်မှာစစ်ကောင်စီကတရားစွဲထားတာနဲ့ပတ်သက်လို့ဩစတြေးလျဆူရဘက်ကပြတာတဲ့တရားစီရင်မှုရနိုင်ခြင်းအပေါ်တန်မြတ်ဖြစ်ရတဲ့အကြောင်းထုတ်ဖော်ပြောဆိုထားသလိုဩစတြေးလျဆူရအနေနဲ့ပမောကရှောင်းတနာရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးရင်းနှီးကိုတက်ရောက်ခွင့်ရဖို့ရောအချိန်ကြီးအကြံပေးခွင့်ရဖို့ကိုပါတောင်းဆိုထားပါလေအသက်58နှစ်အရွယ်ပါမခကျန်နေဟာဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်လှူဆောင်ခဲ့ပြီးဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတော့9ရက်အကြာမှာဖမ်းဆီးခံရတာဖြစ်ပါတယ်။နိုင်ငံတော်လူ့ဝက်အဥပဒေနဲ့ရှောင်းတနာကိုအဓိကထားပြီးတရားစွဲဆိုတာမှာဘယ်လိုဆက်ဆက်မှုနဲ့ဒေါ်ဆန်းစုကြည်ကိုပါထည့်ပြီးတရားစွဲထားတာလဲဆိုတာနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေပြီဘက်ကတိတိကျကျမသိရသေးဘူးလို့ရှင်းနေကပြောပါတယ်။ဒီမှုကိုလာမယ့်အောက်တိုဘာလ9ရက်နေ့မှာဆက်လက်ကြားနာမှာပါသောဆန်းစစ်ကြီးကိုတော့အာဂိလက်ရှားမှုဆိုင်ရာအမှု၅မှုနဲ့တရားစွဲဆိုထားတာမှာအမှု၄မှုကိုနေပြည်တော်အထူးတရားရုံးမှာမနေ့ပြန်စတင်ကြားနာမှာဖြစ်ပါတယ်။ဒီ၄မှုကိုတစ်ပတ်ကြာတစ်ခါတောက်ကြာနေတိုင်းစစ်ဆေးသွားမှာဖြစ်ပါတယ်။ရန်ကုန်မှာထပ်မံစွဲဆိုထားတဲ့အာဂိမှုကိုလည်းနေပြည်တော်မှာပြောင်းစစ်ဖို့ရှိနေပါတယ်။ဘယ်တော့ပြောင်းမလဲဆိုတာတော့အတိအကျမသိရသေးပါဘူး။အသက်86နှစ်အရွယ်သောဆန်းစစ်ကြီးကိုစစ်ကောင်စီကအမြင့်ဆုံးထောင်ဒဏ်စုစုပေါင်းဒီ90နီးပါးတိချမှတ်ခံရနိုင်တဲ့ဥပဒေတွေနဲ့တရားစွဲဆိုထားတာဖြစ်ပါရဲ့ရှင်
။ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးချန်ပီယံရှင်ထောင်းတော့နဲ့သူ့ရဲ့ရှင်နေတွေတီးကြတွေ့ခွင့်မရသေးတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမခင်ဖြူတွေပြောပြသွားတာဖြစ်ပါတယ်။